American သမ္မတအဖြစ်ရွေးကောက်ခံထားရတဲ့ Donald Trump ဟာတရုတ်နိုင်ငံရဲ့ကုန်သွယ်ရေးနဲ့ပတ်သက်တဲ့လုပ်ရပ်တွေကိုဝေဖန်ပြီးတော့တရုတ်အစိုးရကိုငွေကြေးဈေးကစားသူအဖြစ်အကြိမ်ကြိမ်ပြောဆိုခဲ့ပေမဲ့လည်းတရုတ်နိုင်ငံရဲ့စိုးရွားတဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့သူဘာလုပ်လာမလဲဆိုတာကိုမသိနိုင်သေးပါဘူး။တရုတ်လူခွင့်လှုပ်ရှားသူတချို့ကဒီကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့အကြောင်းကို VOA သတင်းတောက် Bill Ide ကဘေကျင်းမြို့တော်ကနေပေးပို့တဲ့သတင်းကိုအခြေခံပြီးဦးကျော်စန်သားကပြောပြပေးပါမယ်ရှင်
။ Donald Trump ရဲ့မဲဆွေမင်းကွန်းတွေထဲမှာမွတ်စလင်တွေပြည်ပကပြောင်းရွှေ့လာရောက်သူတွေအပေါ်ဝေဖန်ပြောကြားချက်တွေကြောင့်လဲ Trump ရဲ့မူဝါဒအပေါ်လူခွင့်လှုပ်ရှားသူတွေစိုးရိမ်ရတဲ့အကြောင်းရင်းတစ်စက်တည်းသာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကတူရကီမှာမအောင်မြင်တဲ့အာဏာသိမ်းမှုအပြီးသောင်းနှံချီရဲ့ပြည်သူတွေကိုဖမ်းဆီးတာနဲ့ပတ်သက်လို့တူရကီအာဏာပိုင်တွေအနေနဲ့လူအခွင့်အရေးကိုလေးစားလိုက်နာဖို့ဖိအားပေးမလားလို့မေးတဲ့အခါမှာဒေါ်နယ်ထရမ့်ကအခုလိုပြောခဲ့တာ
ပါအခုလက်ရှိမှာပဲကျွန်တော်တို့နိုင်ငံမှာနိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးပြဿနာတွေအများကြီးရှိနေပါတယ်ကိုယ့်နိုင်ငံရဲ့ပြဿနာကိုတောင်သေချာမသိနိုင်ပဲသူများနိုင်ငံတွေကိစ္စမှာဝင်ပြောရခက်တယ်လို့ထင်ပါတယ
်လူမဲတွေကိုရဲတွေကပြစ်ခတ်လို့လူတွေဆန့်ကျင်ဆန္ဒပြနေတဲ့အချိန်မှာဒေါ်နယ်ထရမ့်ကပြပကလူခွေပြဿနာတွေပြောမယ်အစားကိုပြဿနာကိုဖြေရှင်းသင့်တယ်လို့ပြောခဲ့ရလဲဖြစ်ပါတယ်။ The New York Times သတင်းစာနဲ့ပြုလုပ်တဲ့ interview တစ်ခုထဲမှာလဲ Mr. Trump ကအခုလိုပြောပြပါတယ်
။ American အခြေအနေဘလောက်ဆိုးတယ်ဆိုတာကဘာကကြည့်နေချင်းကျွန်တော်တို့ကသွားပြီးနိုင်ငံသားအခွင့်အရေးအကြောင်းသွားတရားဟောမယ်ဆိုတာတိတ်ဟန်မကြဘူးထင်ပါတယ်
။ Mr. Trump သမ္မတဖြစ်လာမဲ့အရေးဟာတရုတ်နိုင်ငံလူခွေလှုပ်ရှားသူတွေအဖို့ကတော့မကောင်းတဲ့အလားအလာတရားဖြစ်ပါတယ်။မယာဝမ်ဟာဟောင်ကောင်အခြေစိုက်လူခွင့်ရေးလှုပ်ရှားသူတူဖြစ်ပါတယ်
It seems that his attitude probably spill over to a generally hostile attitude towards
ဒီလိုသဘောထားမျိုးဟာလူခွင့်ရေးဆိုရင်ရန်သူလိုသဘောထားနေတဲ့နိုင်ငံတွေပေါ့အကျိုးသက်ရောက်မှုရှိနိုင်ပါတယ် American ပြည်ထောင်စုဟာတရုတ်နိုင်ငံလူခွင့်ရေးထွန်းကားရေးအတွက်စိုက်လိုက်မဲ့တဲ့ဖိအားပေးလာခဲ့တာပါအခုတိုင်းဆိုရင်ကျမတို့အတွက်အရေးကြီးတဲ့မဟာမိတ်တယောက်ဆုံးရှုံးရမယ့်အရေးကိုစိုးရိမ်မိပါတယ်ရှင
် 2012 မှာတရုတ်လက်ရှိသမ္မတရှင်ဂျီပင်အာဏာရလာခဲ့ကသူအာဏာချက်ထွင်မှုကိုတရုတ်နိုင်ငံလုံးသူ့ရဲ့အာဏာချက်ထွင်ရေးနဲ့တနိုင်ငံလုံးအပေါ်ဖိနှိပ်ချုပ်ချယ်မှုတွေကိုနှီးမျိုးစုံနဲ့လုပ်ပြီးတော့လွတ်လပ်စွာသဘောထားဖော်ထုတ်ခွင့်ကိုလည်းချုပ်ချယ်လာခဲ့တာပါ။ခုကြာဟာတရုတ်လူခွင့်ရေးလှုပ်ရှားသူတူဖြစ်ပါတယ
်။他是一个成功的企业家，这倒
是。ထရမ့်ရဲ့နိုင်ငံသားရေးမူဝါဒဘာသာရေးလူခွင့်ရေးကိစ္စတွေနဲ့ပတ်သက်ပြီးသူမဲဆွယ်စဉ်ကပြောကြားသွားတဲ့စကားတွေကိုကျွန်တော်တို့အခိုင်အမာယူဆလို့မရပါဘူးလို့ပြောသွားတာဖြစ်ပါတယ်။တခြားသောတရုတ်လူခွင့်ရေးသမားတွေကတော့အမေရိကန်နိုင်ငံရေးမှာ check and balance လို့ခေါ်ရတာအပြန်အလှန်ထိန်းချုပ်မှုတွေရှိနေတဲ့အတွက်သမ္မတထရမ့်ဟာလူခွင့်ရေးကိစ္စကိုလက်တွေ့ကြကြကင်တွယ်လာလိမ့်မယ်လို့သုံးသပ်ကြပါတယ်။တရုတ်လူခွင့်ရေးရှင်နေဂျီယွန်းစီအခုလိုပြောပါတယ
်။雖然很多人認為特朗普對未來的政策是有很多的不確定但是
特朗普無話題的嘛မရေရမသေးရတာတွေအများကြီးရှိတယ်လူတွေကပြောနေကြပါတယ်။ဒါပေမဲ့အမေရိကန်ရဲ့အခြေခံတန်ဖိုးထားမှုတွေကတော့သွေဖီသွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။သူပြောသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာစီးပွားရေးနဲ့ဩဇာအရှိန်အဝါကြီးမားလာနေတယ်တော့ဒီနိုင်ငံကိုဖိအားပေးဩဇာလွှတ်မှုဖို့မဆူထားနဲ့ဆွဲဆောင်ဖို့တောင်မှခက်သက်ထက်ခက်ခဲလာနေပါတယ်။ထရမ့်ရဲ့အကြီးတန်းအကြံပေးသူဖြစ်သူဂျိမ်းစ်ဝူစ်လီကပြီးခဲ့တဲ့ကြာသပတေးနေ့ South China Morning Post သတင်းစာထဲမှာအခုလိုရေးသားခဲ့ပါတယ်။
တရုတ်နိုင်ငံရဲ့ရှုပ်ထွေးပစ်လီတဲ့လူမှုရေးနိုင်ငံရေးစနစ်တွေကိုကျွန်ုပ်တို့ပုံပုံသဘောပေါက်လာတာနဲ့အမျှသူတို့ရဲ့လက်ရှိစနစ်ကိုစင်ခေါ်ရတာအနေရရှိတယ်ဆိုတာပိုပြီးသိတာလာပါတယ်ကျွန်ုပ်တို့မနစ်သက်ပဲနေနိုင်ပေမဲ့ဒါကိုတခုခုတော့လောက်ရမယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူ
းလို့ရည်သားထားတာဖြစ်ပါတယ်ဆူလိုတာကတော့နှစ်နိုင်ငံကြားသဘောတရားရေးအရကွဲလွဲမှုရှိနေပေမဲ့ပူနီမြဲကြနိုင်မြေအခြေအနေကိုဆက်လက်ထိန်းသိမ်းသွားနိုင်အောင်တော့အပြည့်အယူလုပ်ရမှာဖြစ်တယ်ဆိုတဲ့သဘောဖြစ်ကြောင်းပါခင်ဗျာ